မြန်မာလူ့ဖွဲ့စည်းအတွင်းမှာအခုတလောအသိပညာနယ်ပါးမှုကြောင့်အသက်သေဆုံးတဲ့အထိဖြစ်ခဲ့တဲ့ဝန်ထဲကြီးကွဲစရာဖြစ်ရတွေ့တည်ယူတဲ့ရှေးရိုးဆွဲအစဉ်လာတွေကြောင့်ပြဿနာဖြစ်ရတာတွေကိုစတိုက်ဆိုသလိုကြားနေရပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းဖြစ်ပွားခဲ့တဲ့ရန်ကုန်တိုင်းတွန်တေးမြို့နယ်ပတိယုံကျေးရွာကပယောဂဆရာတအူးကြောင့်မိသားစု၄စုကကလေးငယ်၃ဦးသေဆုံးပြီးတအူးဆေးရုံတက်နေရတဲ့ကိစ္စအေရီတိုင်းမြောင်မြမြို့နယ်ရှမ်းရည်ကျော်ကျေးရွာထက်တန်းကျောင်းခွဲကကျောင်းသူတွေကိုတရေပုတ်ကတ်တယ်ဆိုတဲ့ကိစ္စမွန်ပြည်နယ်ဘက်ကဖျားရင်ပြင်တစ်ခုပေါ်မှာအမျိုးသမီးတွေနှကားဝင်ပူးတယ်ဆိုတဲ့ကိစ္စပါဝင်ရန်ကုန်တိုင်းကောက်မှုမြို့နယ်ကျေးရွာနှစ်ရွာကနာရီအလောင်းတစ်လောင်းနဲ့ပတ်သက်ပြီးပြဿနာဖြစ်ရတဲ့ကိစ္စစတာတွေကလူပြောအများဆုံးဖြစ်လာခဲ့တာပါအထူးသဖြင့်ကတွန်တေးကပယောဂဆရာရဲ့ကုသမှုကြောင့်၅နှစ်အောက်ကလေးငယ်၃ဦးသေဆုံးခဲ့တဲ့ကိစ္စပါပြောကဆရာကဒီလူမမယ်ကလေးငယ်တွေကိုတရေပူးနေလို့ကုသပေးမယ်ဆိုပြီးခြေထောက်နဲ့ကန်တက်နှင်းလက်တီးနဲ့ထိုးလုပ်ခဲ့တဲ့အတွက်ကလေးငယ်သုံးဦးတည်ဆုံးခဲ့တာကိုမိဘဖြစ်သူတွေကပြောကဆရာပြောတဲ့အတိုင်းအလောင်းဆွန့်ပစ်ခဲ့တဲ့ဖြစ်ရပါဒါကလည်းဒီပြောကဆရာရဲ့ရိုက်နဲ့ကန်ကြောက်ပစိမ့်နဲ့ထူတာခံရလို့အပြင်းထန်တန်ရာရခဲ့တဲ့၄နှစ်ရွယ်မင်းကလေးငယ်စေယုံမှာစေကုသဖို့ရောက်လာရကအရင်တည်သွားတဲ့ဒီကလေးတွေအကြောင်းကိုသိရတာပါဒီဖြစ်ရပ်နဲ့ပတ်သက်ပြီးလူ့အဖွဲ့အစည်းအတွင်းကအသိပညာစာနာနားလည်မှုစတာတွေကမေးခွန်းထုတ်စရာတွေဖြစ်လာနေပါတယ်။တွန်တင်းမြို့ကန်တူဖြစ်တဲ့ကိုစစောဖြိုးမြင့်ကလူတွေရဲ့ရှေးရိုးဆွဲအယူတွေပယ်ဖြောက်ပြီးအသိပညာတွေတိုးလာစေဖို့ပညာပေးရေးအစီအစဉ်တွေလိုအပ်နေပြီလို့ဆိုပါတယ်
။တွန်တင်းကတကယ်တော့ခုဖွံ့ဖြိုးနေပါတယ်။ဒါပေမဲ့အခုဒီလိုမျိုးမြင်လိုက်ရတဲ့အချိန်မှာကျတော့ဒီပညာလေးတော်တော်လေးလိုနေသေးတယ်လို့ကျွန်တော်ခံစားရပါတယ်။သူတို့ကပညာရေးဘိုင်းဆိုင်ရာနဲတာရဲ့အသိပညာရဲ့နဲတာရဲ့အဲ့ဒီအတွက်ကြောင့်သူတို့လည်းဒီလိုမျိုးတွေတာပေါ့နော်။ဘယ်လိုပြောရမလဲအသေးပဲမရှိတဲ့ဟာတွေပေါ့နော်။တရေပူးတယ်လို့ပါလို့ဆိုတာကျွန်တော်တို့ကတော့လက်မခံဘူးလေ။ဒီလိုမျိုးဖြစ်တာကျွန်တော်လည်းမိဘတယောက်အနေနဲ့ကိုချင်းလဲစားတယ်စိတ်မကောင်းလဲဖြစ်တယ်။နောင်လဲဒီလိုမျိုးလေးလည်းမဖြစ်စေချင်ပါဘူး။အဓိကတော့ပညာရေးနဲ့တော့အသိပညာသတ်ပညာလေးတွေကိုအဓိကထားပြီးတော့သင်ပေးမယ်။နောက်စာကြည့်တိုက်ဒီအဲ့လိုမျိုးဘာသာရေးဆိုင်ရာအဆုံးအမတွေနောက်ကျွန်တော်ကျမရေးရှူတော့ကြည့်ရင်လေကျမရေးဆိုင်ရာဆရာဝန်တွေဘာတွေအဲ့လိုမျိုးစိတ်ယောဂဆရာဝန်တွေဆွေးနွေးဖို့အဲ့လိုမျိုးမဖင်မျိုးတဲ့ data လေးမှအသိပညာပေးအသက်ပညာပေးကျွန်တော်ဟောပြောပွဲလေးတွေဟိုပညာပေးဇာတ်ကားလေးလိုဟာမျိုးလေးတွေလုပ်ပေးတဲ့
ရန်ကုန်တိုင်းဒေသကြီးမဲဆန္ဒနဲ့အမှတ်၈အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးကျော်ထွေးကလည်းဒီလိုဖြစ်ရတာတွေဟာအသိပညာနည်းပါးမှုတွေအယုံလွယ်မှုတွေကြောင့်ဖြစ်ပြီးပြည်သူတွေမှာကြောက်ရွံ့စိတ်တွေရှိနေစေဆိုတာကိုပြသလိုက်တာပဲဖြစ်တယ်လို့ပြောပါတယ်
။အဓိကအဲ့ကလေးမိဘတွေရဲ့အသိပညာချို့တဲ့မှုပေါ့နော်။နောက်ရှေးရိုးဆွဲကြောက်ဥနာဝတွေပေါ်မှာအယုံလွယ်တာရဲ့အဲ့ဒါတွေကြောင့်ဒီလိုပြဿနာဖြစ်လာလို့ယူဆပါတယ်။နောက်တစ်ချက်ကပါတော့ပညာရေးပေါ့ပညာရေးအခြေခံကတို့တွန်တေးဆိုရန်ကုန်နဲ့ဘာမှဝေးတဲ့နေရာမဟုတ်ဘူးအဲ့လိုနေရာမျိုးတောင်မှပဲအဲ့ဒါစဉ်းစားတွေးခေါ်နိုင်တဲ့အတွေးခေါ်မျိုးပေါ့ရောက်အောင်တို့ပညာရေးစနစ်ကမပံ့ပိုးပေးနိုင်သေးဘူးဆိုတာအထင်ရှားပြလိုက်တာပါပဲနောက်တစ်ချက်ကတော့ဒီလိုမျိုးကလေးတယောက်ကိုဟိုတေးအောင်လှုပ်လိုက်တယ်ပေါ့တတ်လိုက်တယ်ပေါ့ဗျာအဲ့လိုခြေမျိုးဖြစ်ရင်ဒါရာဇဝတ်မှုမြောက်တယ်ဒါဟိုရေးယူတော့ဆောင်ရွက်ရမယ်ဆိုတဲ့အသိမျိုးမရှိပဲနဲ့မိဘတွေကမြုပ်ဆိုတဲ့အတိုင်းဟိုအဲ့ဒါသွားမြုပ်ပြီးတော့ရေငုံနေလိုက်ရတာပေါ့ဒါကျွန်တော်ကကလေးတယောက်ကအသက်ရှင်လို့ဆေးရုံရောက်လာလို့အဆင်သင့်လွှဲပြောင်းလိုက်လို့ဒါဒီဖြစ်တင်ရပေါ်သွားတာလေအဲ့လိုမျိုးဆေးရုံမရောက်တာပဲနဲ့တခါတည်းလက်ဆာတုံးပြီးတော့လူမသိသူမသိမြုပ်နေလိုက်တဲ့ကိစ္စတွေဘယ်လောက်ရှိသေးလဲဆိုတာကျွန်တော်တို့မပြောနိုင်သေးဘူးဗျအဲ့လိုမျိုးတွေရှိကောင်းရှိနေကြမှာပဲအချုပ်ပြောရတော့ဗျကြေးလက်ဒေတာအတီးတီးမှာဟိုအစော်ဖျားမပြောနဲ့ရန်ကုန်မြို့နယ်ဘောင်းမှာမဝေးတဲ့တွန်တေးလိုနေရာမျိုးကကျေးလက်ဒေသမှာဒီလိုယူသီးမှုတွေနဲ့တရားဥပဒေကိုနားမလည်သုံးမချနိုင်မှုတွေနောက်ကြောက်ရွံ့စိတ်တွေပေါ့နော်အဲ့ဒါတွေရှိနေတုန်းပဲဆိုတာကိုဘုရားတာပြည်သူတွေရဲ့အစဉ်တန်းကိုညွန်ပြနေတာပါဗျ
အလားတူပဲဖျားရင်မြင်မှာဖုန်ကြီးရှိမှာအမျိုးသမီးတွေနှကားဝင်ပူးတဲ့ပုံတွေမြောင်းမြကအကြောင်းသူတွေကိုတရေဝင်ပူးတယ်ဆိုတဲ့ကိစ္စတွေကလည်းလူမှုကွန်ရက်စာမျက်နှာတွေမှာပြီးခဲ့တဲ့သတင်းပတ်အတွင်းအတော်လေးပြန့်နှံ့ခဲ့သလိုလူအများဝေဖန်နေကြတဲ့ကိစ္စဖြစ်ခဲ့ပါတယ်။ ဖះမှာအမျိုးသမီးတွေနှကောင်းဝင်မှုတဲ့ကိစ္စကအမြင်မတော်တဲ့အတွက်ဆရာတော်တချို့ကကန့်ကွက်တဲ့အထိဖြစ်ခဲ့တယ်လို့မြောင်းမြထက်တန်းကျောင်းကကျောင်းသူတွေတရားဝင်ပူးခံရတဲ့ကိစ္စမှာလည်းကျောင်းဝင်အတွင်းကိုအမဲသားယူမလာဖို့မိန့်ထုတ်ခဲ့တဲ့အထိဖြစ်လာခဲ့တာကလူ့အဖွဲ့အစည်းတွင်းကအသိပညာနှုံနှဲမှုအခြေအနေတွေကိုထုတ်ဖော်ပြတယ်လို့ဖြစ်ခဲ့ပါတယ်။ဒါ့အပြင်ရန်ကုန်တိုင်းကော်မှုမြို့နယ်ကကြေးရွာနှစ်ရွာကနာရေးချတဲ့ကိစ္စအငင်းပွားရာကနေရုံးရင်ဆန်ခဲဖြစ်ပွားခဲ့ပြီးရဲတပ်ဖွဲ့ကဝင်ပြီးထိမ့်ပေးရတဲ့ဖြစ်ရပ်ကလည်းမဖြစ်တဲ့ဖြစ်ရလို့ပဲဆိုရမှာပါအတူပါချဖို့ကြေးရွာတွင်းကနေဖြတ်တန်းပြီးတော့ပို့ဆောင်တာကိုရှေးရိုးဆွဲယူဆအရရွာနာတယ်ဆိုပြီးပြဿနာဖြစ်ကြတာပါဒီဖြစ်ရတွေနဲ့ပတ်သက်ပြီးရန်ကုန်မြို့ကထွေထွေယောဂကုဆရာဝန်ဒေါက်တာဇော်တိဟာထွန်းက
ဒါကြီးလက်ဒီတိုင်းမှာမြို့ပေါ်မှာကြောက်လို့ချိုးဒီဆုံးမကြီးကိုခုတ်ဝင်တယ်လို့ပြောတာလည်းရှိတယ်ကျွန်တော်ရက်ကိုထဲမှာတော့မအမှုရဲ့ပြောကြတယ်ဗျသူရဲ့ညီထိုင်တဲ့ဒေတာလူမျိုးတွေရဲ့ထုံနှန်းစင်တာလူမျိုးချင်းတုံးမှုတစ်ခုလိုမျိုးဖက်လူမျိုးကြီးပေါ့နော်ဒီမနက်ကမှတခုတုံးမှာတော့ဓာမိုးတွေအကုန်ရှိရလို့တော့ပြောလို့မရဒါပေမဲ့တချို့နေရာကျိုးတွေမှာအဲ့လိုမျိုးဖုတ်ဝင်တယ်လို့ပြောတာရှိတယ်။တချို့တွေမှာအဲ့လိုမျိုးရဲပုတယ်လို့ပြောတာရတော့ကြားတယ်။ကျွန်တော်ကလည်းသွားပြီးဆေးထုတ်ရင်တစ်ခါလေးအေးဆေးထုတ်ရင်တမ်းပြီးအိတ်မပြောတာမျိုးလေးဆေးထုတ်ရမှာလုံးဝဖွင့်မကြည့်တာမျိုးတွေဒါမျိုးတော့ရှိရပြန်မျက်စိရတယ်။နောက်တိုင်းစိတ်ပညာရှင်ပြောက်မိနေကြတယ်ဒါမျိုးရှိရလို့တော့ပြောလို့ဖြစ်ဘူးလေ။ဘာလို့လဲဆိုတော့ကျွန်တော်လေ့လာထားတာလည်းမဟုတ်တော့လေ။စိတ်ပညာရဘယ်လိုယူဆမလဲပြောရင်တော့လေဟစ်တီးရီးယားစိတ်ယောဂနော်အဲ့လိုစီးလိုက်ပြန်လိုက်ဖြစ်တယ်လည်းရှိရလို့ပြောရပြ Matches Diva ဆိုပြီးတော့လေ
အလားတူကိစ္စတွေအပြင်ဓမစီတီခေါင်းလောင်းကြီးကိုငကားတွေဆောက်ရှောက်တယ်ဆိုတဲ့အယူအဆတွေခေါင်းလောင်းကြီးရေပေါ်ပေါ်လာတော့မယ်ဆိုလို့ကဘာထိတ်ကနေစောင့်မီးကြည့်နေကြတဲ့ကိစ္စစတာတွေကလည်းလူအဖွဲ့အစည်းအတွင်းကစဉ်စားချင်းချိန်ဉဏ်နဲ့အသိပညာရေးချင်းကိုပြသလိုက်တယ်လို့ဖြစ်ခဲ့ပါတယ်မြန်မာနိုင်ငံမှာစီးပွားရေးမကောင်းတော့ဆင်းရဲချို့တဲ့တော့ပညာမတင်နိုင်ပညာမတင်နိုင်တော့အသိပညာဘူးသူတာမရှိနဲ့သူများပြောတာယုံသူများလှည့်စားသမျှခံရတာတွေဖြစ်ကြတာပါမြန်မာပြည်သူတွေအသိပညာဘူးသူတာတိုးပွားဖို့အတွက်ကစီးပွားရေးအခြေခံကောင်းတွေနဲ့ပညာပေးအစီအစဉ်တွေချမှတ်ဖို့လိုအပ်နေတယ်လို့စဉ်းစားချင်းချင်းပြီးဝေဖန်ပိုင်းခြားနိုင်တဲ့ပညာရေးတရက်ဖြစ်ဖို့လည်းလိုအပ်နေပါကြောင်းတင်ပြလိုက်ရပါတယ်ရှင်